ABS တရားအဖွဲ့ရဲ့25နှစ်မြောက်ငွေရတုအခမ်းအနားကိုကချင်ပြည်နယ်လိုင်စာမြို့အနီးမှာရှိတဲ့ ABS တရားမြောက်ပိုင်းဌာနချုပ်မှဒီကနေ့မနက်ပိုင်းကကျင်းပခဲ့ပါတယ်။ဒီကနေ့အခမ်းအနားကိုလိုင်စာမြို့မှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေရဲ့ညီလာခံကိုတက်ရောက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီကနေ့နှစ်ပတ်လည်အခမ်းအနားမှာ ABS တရားဥက္ကဋ္ဌကိုတန်ခဲကဒီကနေ့ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာပြည်သူတွေလိုအပ်နေတဲ့ပြုပြင်ပြောင်းလဲရေးတွေမဟုတ်သေးဘူးလို့သူ့ရဲ့မိကုံးမှာထည့်သွင်းပြောခဲ့ပါတယ်
။ဒီကနေ့ဒီကျွန်တော်တို့လိုချင်တဲ့ပြုပြင်ပြောင်းလဲရေးမဟုတ်ဘူးဆိုတာကိုမကတတကအတိအလင်းရှုနေပါတယ်။ဒီကနေ့ထပ်ပေါ်နေတဲ့2008ဖွဲ့စည်းပုံဒီကျွန်တော်တို့စံတမပါဘဲဆွဲထားတဲ့စနစ်ဖြစ်တယ်။ဒီကနေ့အုပ်ချုပ်နေတဲ့အစိုးရကြီးကျွန်တော်တို့ဆန္ဒမပါဘဲနဲ့မိမိသဘောနဲ့မိမိရွေးောက်ထားတဲ့အစိုးရဖြစ်တယ်။ဒီကနေ့တွတ်တော်ဒီကျွန်တော်တို့ပြဿနာတွေကိုဖြေရှင်းပေးတဲ့တွတ်တော်မဟုတ်ဘူးလို့ကျွန်တော်တို့အခိုင်အမာယူဆတယ
်။ ABSDF တောင်းသားတက်မတော်နေနဲ့လူ့အခွင့်အရေးတိုင်းသားအရေးတွေနဲ့ဒီမိုကရေစီအရေးတွေအတွက်တိုင်းသားလက်နက်ကိုင်အင်အားစုတွေအပါအဝင်ဒီမိုကရေစီအင်အားစုတွေနဲ့လက်တွဲသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒီကနေ့ငွေရတုအခမ်းအနားကိုကျောင်းသားသမဂ္ဂအဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်။လူ့ဗောင်တီဒီမိုကရက်တစ်ပါတီဘိုဟိုကော်မတီဝင်ကိုဘားတက်အောင်က ABSD ရဲ့ငွေရတုအခမ်းအနားအမှတ်တရအဖြစ်အခုလိုပြောပါတယ်
။ခက်ခဲပေါင်းများများစွာနဲ့ဒီကနေ့ထိကြံ့ကြံ့ခံပြီးတော့တိုက်ပွဲငယ်တဲ့ ABSD ရဲ့ကိုဒီကနေ့စစ်အာဏာရှင်ကတော့အသိမှတ်ပြုပြီးတော့ကျွန်တော်တို့ငင်းငင်းဆွေးနွေးပွဲတွေကိုသူတို့အသိမှတ်ပြုပြီးတော့တော့ဖိတ်ခေါ်တာတွေလုံလာခဲ့ရပြီ။နောက်တစ်ခုကမျိုးဆက်ပြင်လက်တင်များတွေ ABSD ရဲ့အခမ်းအနားကိုသူတို့ပြစ်ပယ်လို့မရဘူးဆိုတာကိုတွေ့ရတဲ့အတွက်ကျွန်တော်တို့ဂုဏ်ယူမိပါတယ
်။2008ခုနှစ်မျိုးဆက်ကျောင်းသားထုတ်ဖြစ်တဲ့ကိုထီငင်းလင်းက ABSDF ကျောင်းသားတက်မတော်ရဲ့နိုင်ငံရေးရည်တည်ချက်နဲ့လှုပ်ဆောင်ချက်တွေအပေါ်သူ့အနေနဲ့အပြည့်အဝယုံကြည်တယ်လို့ပြောပါတယ
်။ဒီမိုကရေစီတိုက်ပွဲအတွက်အတိုင်းအတာတန်းတူညီမျှမှုကိုယ်ပိုင်ပြောင်းလဲမှုအစတည်းရဖြစ်ပေါ်မှာအခြေခံမူတည်ပေါ်မှာပဲမူတည်ပြီးတော့ပေါ်ပေါ်လာခဲ့တယ်။ပြီးတော့ဒီမိုကရေစီဆိုတဲ့အရေးအယတော်ပေါ်ကြီးတွေဒူပဲဒီ ABSDF ရဲ့ပေါ်ပါလာခဲ့တာပဲလေ။ပြီးတော့ဒီမိုကရက်တစ်အင်အားစုလို့ခေါ်တဲ့ဒီကျောင်းသားပြည်သူအများကြီးနဲ့ပဲကျွန်တော်ဒါကြီးကစတင်ပြီးတော့ပြောလာခဲ့တဲ့ဟာကြီးပါ။ဒါကျွန်တော်တို့အပြည့်အဝယုံကြည်မှုရှိပါတယ်။
ABSDF အဖွဲ့ဟာပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကရန်ကုန်မြို့မှာပြည်ထောင်စုအဆင့်အပြစ်ခတ်ရက်စက်ရေးလက်မှတ်ရေးထိုးထားပါတယ်ခင်ဗျာ။